ချင်းမီနယ်မြောက်ပိုင်းဒိမ့်မီမြို့မြောက်ဘက်မှာဒီနေ့ဇွန်လ10ရက်နေ့မနက်ကစစ်ရင်နံတစဉ်တိုက်ခိုက်ခံရပြီးတဲ့နောက်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားချိန်မှာလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးမှာအတော်လာတွေရရဆိုင်သွားခဲ့ပါတယ်။နောက်ထပ်စီးရီးတင်းမာနေတဲ့ကချင်ပြည်နယ်ဘက်မှာတော့စစ်တင်းမောတိုက်ခိုက်ခံရတယ်ဆိုတဲ့သတင်းတွေထွက်ပြီးမဲ့ဒေသခံတွေကတော့တပ်ဖက်က6လနဲ့အနေနဲ့ပြစ်ခတ်တာဖြစ်တယ်လို့ယူဆနေပါတယ်။ဒီလိုအချိန်တွေကပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုငင်းညာပြောပြပြမှာဖြစ်ပါလေ
။ရှမ်းပြည်နယ်မြောက်ပိုင်းသိမ့်မီမြို့မြောက်ဖက်မန်ပိန်ကျေးရွာနီးမှာဒီနေ့မနက်စစ်ရင်တိုင်းတိုက်ခိုက်ခံရပါတယ်။ဘယ်သူဘယ်ဝါတွေမှမသိရတဲ့လက်နက်ကင်တစ်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်နိုင်ဝက်လောက်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒေသခံတို့ကပြောပါတယ
်။မန်ပိန်တော့ရှိတော့အခြေအရတော့ကြည့်လိုက်ခဲကိုယ်နိုင်ဝန်ကြီးတော့ရှိမှာကိုမြို့ထဲကနေပဲအတန်ကြားရပါကျွန်တော်တို့ကလက်သက်ကြီးတာကြီးဓာရီတော့တမက်ဆန်ကြီးကားပြောတော့ဘောနော်အရင်ပြောတော့အပေါ်ဖက်မှာဖြစ်တာလေတဲ့အဖွဲ့ကြည့်လဲတော့မကြောက်ဘူ
း။ထိခိုက်ကြဆုံးမှုအခြေအနေတော့မသိရသေးဘူးလို့သူကဆက်ပြောပါတယ်။တိုက်ပွဲတွေဖြစ်ပွားနေချိန်လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးမှာကားအသွားလာတွေခဏရပ်တန့်နေပေမဲ့နောက်ပိုင်းအသွားလာတွေပုံမှန်ပြန်ဖြစ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ KIA ကချင်း PNLA တောင်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကအဓိကလှုပ်ရှားနေတာပါ။စစ်တပ်နဲ့ကချင်လက်နက်ကိုင် KIA တို့ကြားစစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်ရွှေကူမြို့မှာရဲစခန်းတစ်ခုနဲ့စစ်တင်းမောတစ်စင်းတိုက်ခိုက်ခံရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေကို KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ကပူးပေါင်းလုပ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ဒေသခံတချို့ကတော့လုံခြုံရေးတပ်ဖွဲ့တွေဘက်ကတက်လှမ်းပစ်ခတ်တာဖြစ်နိုင်တယ်လို့ယူဆကြပါတယ်။အဲ့
ဒါကဘာလို့မဟုတ်ဘူးခရီးနံပါတ်6ဆောင်းနေတာဆောင်းလာနေတယ်ဖြစ်တာကသူတို့ရေဆန်းကတမပေါအဲ့ဒီလိုဒီမလို့စစ်ပင်းလဲရှိရစစ်ပင်းလဲဒီလိုသတ်တာပြီးဘုံရလောက်တင်လာတယ်စစ်ပင်းလဲရှိရအမကမကူးကြည့်ရတယ်ညအောင်ကြတယ်သူတို့ဒီဒီကဲမောလည်းမကြည့်နေစစ်ခေါ်နေတော့ဖြစ်တာကသူတို့ကတချို့ချင်းဖြစ်တာဗျဒီကရေဆန်းပြင်လိုက်အဲ့ဒီစစ်ပင်းလဲတော့ပြင်လိုက်ဒီကကျန်နေတော့ပြင်လိုက်ကြောက်တော့ပြန်ဟိုကပြန်15မိနစ်လောက်ပါပြန်ပြစ်လိုက်နိုင်ရောပြန်ပြစ်လိုက်အဲ့လိုပြစ်တယ်ပြစ်ရသေးတော့ဘာမှမရှိပါဘူ
းပြစ်ခတ်မှုဖြစ်ခဲ့တဲ့ရဲစခန်းနဲ့စစ်တင်းမောဟာဝါးဆယ်ပြန်အကွာတာတာလောက်ရှိကြောင်းနဲ့အနီးနားကလူနေအိမ်တချို့ထိမှန်ခဲ့တာရှိကြောင်းလည်းပြောပါတယ်အခြားရွှေကူဒေသခံတဦးကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်55မိနစ်လောက်ကြာတဲ့တည်းရဲ့တိုက်ပွဲဖြစ်တဲ့ဆိုရင်တော့ဟိုအနည်းနဲ့ကျင်းတော့အဲ့လူမပေးတော့ဟိုထိခိုက်ချက်ရှိရတော့ရှိမှာပေါ့ဘောရတော့တင်းတော့ကာမမပြတ်တော့ရေခါကငါလည်းကာမမပြေတော့အသေးကလည်းမရှိဘူးကာဟောတန်ရတာလည်းမရှိဘူးတော့တော့ခုကတင်းတော့ဆိုတာကအိမ်တော့ကြီးတာကဟောတင်းမရှိမှကာလာတော့တဲအိတ်ကအရာမယုံမှတော့အကောင်ကတော့နောက်ဆုံးပြစ်ခတ်မှုဆိုတာမဖြစ်နိုင်ဘူးလေတန်လာမဲ့တဘောမျိုးဆိုတာ
ဒီပြစ်ခတ်မှုမှာရေစခန်းနဲ့ကန္နာလန်းကနေအိမ်၅လုံးလောက်ထိမှန်တာရှိခဲ့ပေမဲ့အရက်သားတွေထိကြိုက်တာမရှိခဲ့ကြောင်းလည်းပြောပါရယ်ဒီကနေ့မနက်ပိုင်းမှာတော့ရွှေကူမြို့နယ်ပြည်သူ့ကာကွယ်ရေးတပ်မတော် SPDF အမိနဲ့ကြီးညာချက်ထုတ်ပြန်ရမှာဗိုလ်တပ်ကညကဖြစ်ခဲ့တဲ့ရွှေကူရဲစခန်းနဲ့တင်းမောစိတ်ပြစ်ခတ်မှုဟာ KIA နဲ့သူတို့ပူးပေါင်းတိုက်ခိုက်တာမဟုတ်ကြောင်းလည်းဖော်ပြထားပါရယ်ဒီလ၄ရက်နေ့ရွှေကူမြို့ရဲစခန်းတိုက်ခိုက်မှုကိုတော့ KIA နဲ့ SPDF တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါရယ်ဒီရက်ပိုင်းတွင်စစ်ကောင်စီရဲ့လူနဲ့ရိခါတင်ပို့တဲ့စစ်ရင်ရင်တွေကိုရွှေကူမြို့နယ်မှာ KIA ကမကြာခဏပြစ်ခတ်တိုက်ခိုက်တာတွေရှိနေတယ်လို့ရွှေကူမြို့နယ်ကကြောက်ကြီးရဲစခန်းကိုလည်းနှစ်ကြိမ်တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ